မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရမယ်ခင်ဗျာ
။ဆယ်စုနှစ်တချို့ပထဝီနိုင်ငံကြီးအရာတည်ငြိမ်မှုရှိခဲ့တာဟာအာဏာရှင်နိုင်ငံတွေနဲ့အပြင်းထန်ပြိုင်ဆိုင်မှုကိုဖြစ်ပေါ်စေခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဂျွန်ဟော့ပကင်းတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနမှစကားပြောကြားစဉ်ထုတ်ပေါ်ကြေညာခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲနဲ့တရုတ်ကသူ့ရဲ့စီးပွားရေးတိုးတက်လာမှုတန်တမာနီလန်းစီးရေးတိဆောက်မှုနည်းပညာစတဲ့အစွမ်းတွေကိုအသုံးပြုပြီးနိုင်ငံတကာစီးမြင့်တွေစံတန်ဖိုးတွေကိုပြောင်းလဲဖို့ကြိုးပမ်းတာတွေကိုထင်ရှားတဲ့တာဒကတွေအဖြစ်ဖော်ပြခဲ့ပါတယ်။ကျွန်တော်တို့သိခဲ့တဲ့ကမ္ဘာစံတန်ဖိုးတွေဟာအကုန်ကပြောင်းကပြန်ဖြစ်ကုန်တယ်လို့နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ The United States is leading in this pivotal period from a position of strength.Strength grounded in both
American Bironzu ha di aye ji de kala ko in a site thop bi u saung le ba de. Ari in a ri ga ro nei cha soa sat san chin yong ji mu shi chin so ra ri pho che khan ma de. Chanarou ga ku ku ko nei cha bi sat san ma de. Ba jaw le so ro yin san ya de khet khe ri ko chanarou ta nai gan de ne phie shin lo ma ya bu so ra ti ni lo ba. Yin nong a shi khe de ga ba san tan bu haung di a ya tha shi khe de ga ri ku wat de a tai lo saung pe nai chin ma shi de nai gan de chu ne.အဲ့ဒီနိုင်ငံတွေကပြည်သူတွေရဲ့ယုံကြည်ကိုးစားမှုကိုရယူရလိမ့်မယ်ဆိုတာကိုသိလို့ဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာအနာဂတ်နဲ့ပတ်သက်တဲ့အမြင်တွေကတော့ပွင့်လင်းရမယ်၊လွတ်လပ်ရမယ်၊ချမ်းသာကြွယ်ဝရမယ်၊လုံခြုံစိတ်ချမှုရှိရမယ်ဆိုတဲ့ကမ္ဘာမျိုးဖြစ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ That vision is not America's alone, but the enduring aspiration of people in every nation.
ဒီအမြင်ဟာအမေရိကန်တနိုင်ငံတည်းရဲ့အမြင်မဟုတ်ပါဘူး။ဒါဟာကမ္ဘာတိုက်ကြီးအလုံးမှာရှိတဲ့နိုင်ငံတိုင်းကပြည်သူတွေရဲ့ကာလကြာမြင့်စွာကလေးကရှိခဲ့တဲ့ပြင်းပြတဲ့ဆန္ဒတွေဖြစ်ပါတယ်။လူတူချင်းစီရဲ့နေ့စဉ်ဘဝဟာလွတ်လပ်ပြီးသူတို့ရဲ့အနာဂတ်၊သူတို့ရဲ့ရက်ရွာနဲ့သူတို့ရဲ့တိုင်းပြည်ကိုသူတို့ဆန္ဒရှိတဲ့အတိုင်းပုံဖော်နိုင်တဲ့ကမ္ဘာမျိုးကိုရည်ရွယ်တာဖြစ်ပါတယ်။ကုန်ပစ္စည်းတွေ၊အကြံဉာဏ်တွေ၊လူပုဂ္ဂိုလ်တွေဟာကုန်မြေတွေ၊ပင်လယ်တွေကောင်းငင်နဲ့ cyber ဆက်သွယ်ရေးတွေကနေတဆင့်ကမ္ဘာအနှံ့ဥပဒေနဲ့အညီလွတ်လွတ်လပ်လပ်သွားလာစီးဆင်းနိုင်တဲ့ကမ္ဘာမျိုးဖြစ်ရပါမယ်။အဲ့ဒီကမ္ဘာကြီးမှာနည်းပညာတွေဟာလည်းလူတွေကိုစွမ်းအားမြင့်တင်ပေးနိုင်ဖို့အတွက်အသုံးပြုမှာဖြစ်ပြီးလူတွေကိုခွဲခြားဖို့စောင့်ကြည့်ဖို့ဖိနှိပ်ဖို့အသုံးပြုတာမျိုးမရှိတဲ့ကမ္ဘာမျိုးဖြစ်ရပါမယ်
။အမေရိကန်ပြည်ထောင်စုကဖြစ်စေခြင်းတဲ့ကမ္ဘာစီးပွားရေးဟာလည်းပြိုင်ဆိုင်မှု၊ပွင့်လင်းမှု၊မြင်သာမှုဆိုတာတွေတင်မကပဲဒီစီးပွားရေးတိုးတက်မှုမှာလူတွေဘလောက်များများရရှိခံစားရတယ်ဆိုတာလဲပါဝင်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကရှင်းပြပါတယ
် A world that generates a race to the top in labor and environmental standards and health
ဒီနေ့ကမ္ဘာကြီးမှာလူသားကဏ္ဍကျန်းမာရေးနဲ့ညီညွတ်တဲ့သဘာဝပတ်ဝန်းကျင်ဖြစ်ရေးလမ်းမဆက်သွယ်ရေးနဲ့အခြေခံအဆောက်အအုံတွေနည်းပညာအခွင့်အလမ်းလုံခြုံရေးစတာတွေကိုအကောင်းဆုံးဖြစ်အောင်ပြိုင်ဆိုင်လှုပ်ဆောင်နေတဲ့ကမ္ဘာကြီးကုလသမဂ္ဂသဘောတူညီချက်တွေအရပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေကိုဒိုင်းနာဆောင်ထင်းတဲ့ကဘာကြီးလူအခွင့်အရေးကိုလေးစားလိုက်နာတဲ့ကဘာကြီးဖြစ်ရပါမယ်ဒီလိုအမြင်တွေကိုတိုးတက်လာအောင်ကျွန်တော်တို့ကလုပ်ရမှာပါအသိဉာဏ်နဲ့ရှင်တဲ့တူးချင်းအကျိုးစီးပွားဖြစ်ဖို့ဆိုတဲ့အယူအဆနဲ့ဒီအမြင်တွေကိုတိုးတက်လာအောင်လုပ်ရမှာပါအမေရိကန်ရဲ့ဥဆောင်မှုမှာဒီလိုအယူအဆတွေတက်ဝင်နေတာဖြစ်ပါတယ
်အခြားနိုင်ငံတွေမှာယင်းနှိမ့်ညံ့နေဆိုတာလူသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်နေဆိုတာတင်မကပဲကို့အတွက်လဲပါပါတယ်လို့အမေရိကန်ပြည်ထောင်စုကတော့ယုံကြည်ထားပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။